We are by the way, Nagayda Marie, see a cake cut way. ဒီလင်းပြပသတင်းစာဆရာတွေစိတ်ဝင်စားဆုံးသတင်းကတော့ UWSA ဝါတက်ဖွဲ့ထင်းချုပ်ရာပန်ဆန်းကညဉ့်ညရဲ့နှစ်30ပြည့်အခမ်းအနားပါအစိုးရနဲ့ညဉ့်ညရဲ့တည်ဆောက်တာနှစ်30ပြည့်အခမ်းအနားလို့နာမည်တက်ထားပေမဲ့တကယ်တကယ်1989ခုနှစ်ဧပြီလ18ရက်နေ့ဆိုတာဟာဗမာပြည်ကွန်မြူနစ်ပါတီဘာကပလက်အောက်ကနေဝါခေါင်းဆောင်တွေဝါကေတာနဲ့ဝါတက်သားတွေကနေကွန်မြူနစ်ပါတီခေါင်းဆောင်မှုကိုပုံကန်ဖယ်ရှားအာဏာသိမ်းယူလိုက်တဲ့နေ့ဖြစ်ခဲ့ပြီးဒီ30ပြည့်ပွဲဆိုတာကလည်းအဓိကအားဖြင့်စစ်အားပြပွဲဖြစ်နေတာပါပဲဒီပွဲနဲ့ပတ်သက်ပြီးဒီလိုပြပကနိုင်ငံရေးအကဲခတ်တွေနိုင်ငံရေးသမားတွေကအမျိုးမျိုးအကဲဖြတ်ကြပါတယ်အဲ့ဒီထဲမှာမှအစိုးရနဲ့အပြည့်အစုံချုပ် NCA လက်မှတ်ထိုးထားတဲ့မွန်ပြည်စစ်ပါတီဒုဥထနိုင်ငံသားပြောဆိုတဲ့မှတ်ချက်ကစိတ်ဝင်စားဖို့ကောင်းပါတယ်သူပြောတာကစစ်အားတောက်တင်လို့အစိုးရဘက်ကလွှမ်းမိုးနိုင်ခြင်းမရှိတဲ့အပေါ်အခြားတိုင်းသားလက်နက်ကိုင်တွေကလည်းစစ်အားကြီးမားလာအောင်တိဆောက်ရမယ်ဆိုတဲ့အမြင်ရှိလာခဲ့ရင်ညီငယ်ရေးဟာပိုပြီးအနှံ့ဝေးသွားနိုင်တယ်ဆိုတဲ့မှတ်ချက်ဖြစ်ပါတယ်။မြန်မာနိုင်ငံရေးမှာလက်နက်အင်အားသာလျှင်အဓိကဆိုတဲ့ဝါဒထုံးကားနေသလား။အဲ့ဒီဝါဒကြောင့်ညီငယ်ရေးအနှံ့ဝေးသွားနိုင်တယ်ဆိုတာကရောဘလောက်ထိမှန်တယ်လဲဆိုတာဆွေးနွေးကြည့်ကြရအောင်ပါ
။ညီငယ်ရေးနှစ်30ပြည့်ပွဲမှာ UWSC ရဲ့စစ်အင်အားကိုမြင်တွေ့နိုင်ကြပါတယ်။စစ်တီအင်အား8600အသုံးပြုပြီးပြရတဲ့အဲ့ဒီစီရေးပြပွဲမှာတဦးချင်းကင်ဆောင်နိုင်တဲ့လက်နက်ငယ်အင်အားကိုမြင်တွေ့နိုင်ရုံမကလေယာဉ်ပစ်စစ်တပ်နဲ့ကြီးတွေလေကြောင်းရန်ကာကွယ်တဲ့အမြောက်တွေမောင်းတူမဲ့ drone လေယာဉ်တွေကိုပါမြင်တွေ့ရမှာဖြစ်ပါတယ်။ဒါတွေကိုကြည့်ချင်းအားဖြင့်အင်အားပြပွဲဟာအရှိတောင်အာရှမှာသဘုံတပ်ဖွဲ့တစ်ခုကပြရတဲ့အခမ်းအနားဆုံးစီရေးပြပွဲလို့တောင်သတ်မှတ်နိုင်ပါတယ်။ဝါတက်ဖွဲ့အနေနဲ့အဲ့ဒီလိုစစ်အင်အားတိဆောက်ထားနိုင်တဲ့အတွက်လေတည်ဆဲအစိုးရရဲ့တက်မတော်တစ်ခုကသူတို့ကိုလာတိုက်ခိုက်ဝန်းမှာမဟုတ်ဘူးလို့လည်းယုံကြည်စိတ်ချမှုရနိုင်ကြမှာဖြစ်ပါတယ်။1989ခုနှစ်ဘာကပခေါင်းဆောင်မှုကိုအာနာသိန်းရမှာခေါင်းဆောင်ခဲ့သူလည်းဖြစ်လက်ရှိ UWSC ရဲ့စစ်တေနာပတိချုပ်လည်းဖြစ်တဲ့ဥပောက်ယူချန်းကတော့သူ့မိကုံးမှာခုလိုထည့်သွင်းပြောဆိုသွားပါတယ်။ပြည်ထောင်စုအစိုးရမှဝတိုင်းရင်းသားများအားကိုယ်ပိုင်အုပ်ချုပ်ခွင့်ရပြီးနေဝပြည်နယ်အဖြစ်သတ်မှတ်ပေးရန်တောင်းဆိုပြီးအင်ကြီးမှန်းချက်တန်းတောင်ရအောင်ကျွန်တော်တို့မှရာသက်တမ်းစူးစမ်းအားထုတ်သွားကြမည်ဖြစ်ပြီးအထက်ပါနိုင်ငံရေးတောင်းဆိုမှုအကောင့်ထဲမပေါ်ခင်ကာလတွင်ကျွန်တော်တို့သည်လက်တစ်ဖက်မှငြိမ်းချမ်းရေးဒီမိုကရေစီရေးအလံကိုလွှင့်ထူပြီးအခြားလက်တစ်ဖက်တွင်လက်နက်ဖြင့်မိမိကိုယ်ကိုကာကွယ်ရေးအလံကိုလွှင့်ထူကာလက်ရှိအနေအထားအခြေအနေကိုဆက်လက်စောင့်ထိန်သွားကြမည်ဆိုပြီးဖြစ်ပါတယ်
ဒီလိုရှင်နေမျိုးကိုအခြားသောတိုင်းသားလက်နက်ကိုင်အဖွဲ့တွေအားကြကြမှာအတူရမှာကတော့ဘာမှထူးဆန်းတဲ့ကိစ္စမဟုတ်ပါဘူး။နှုတ်ကထုတ်ဖို့ပြောဆိုတာမလုပ်ကြပေမဲ့အခွင့်အရေးရသလောက်စင်ရတိဆောက်ကြမှာကတော့မလွဲမသွေပါပဲ။ဒါပေမဲ့အဲ့လိုစင်ရတိဆောက်မှာကိုတော့တမတော်ကာကွယ်ရေးဦးစီးချုပ်ဗဟုမှုကြီးမဲအောင်နိုင်ကပြင်းပြင်းထန်ထန်သတိပေးထားပါတယ်။ဒီရက်အောက်တိုဘာ15ရက်နေ့ကကျင်းပတဲ့အစိုးရတမတော်နဲ့ NCA ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးမှာသူကတိုင်းသားလက်နက်ကိုင်တွေအနေနဲ့နိုင်ငံရေးအာဏာရယူလို့ရတရားဝင်နိုင်ငံရေးပါတီထူထောင်ပြီးရွေးကောက်ပွဲဝင်စီဝါရေးလှုပ်ချင်ကုမ္ပဏီထောင်နိုင်ငံကိုကာကွယ်ခြင်းရတရားဝင်လက်နက်ကိုင်အဖွဲ့ကြီးဖြစ်တဲ့တပ်မတော်တွေဝင်အဲ့လိုမလုပ်ဘဲလက်နက်ဆွဲကင်ကြီးနိုင်ငံရေးတိဆောက်တာတွေလက်နက်အင်အားလူရဲတိဆောက်တာတွေနေမြေတိဆောက်နေတာတွေလုပ်ရင်တော့နီလန်းပေါင်းစုံနဲ့တားဆီးသွားမှာဖြစ်တယ်လက်နက်အားကိုပြီးလူရဲတောင်းဆိုဖို့မကြိုးစားကြနဲ့ဆိုပြီးပြောဆိုခဲ့ပါတယ
်ဒါပေမဲ့တကယ်ပြဿနာကမြမသမိုင်းမှာလက်နဲ့အင်အားသုံးပြီးကိုလိုချင်နာရယူခဲ့တာကတိုင်းရင်းသားလက်နက်ကိုင်တွေမဟုတ်ခဲ့ပါဘူး1962ခုနှစ်မှာလက်နက်ကိုင်တပ်မတော်ကိုအသုံးချပြီးစစ်အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်းရဲ့စစ်အာဏာသိမ်းမှုဟာလက်နက်အင်အားကိုအားကိုးပြီးနိုင်ငံရေးအာဏာကိုရယူခြင်းရဲ့အစလို့ပြောနိုင်ပါတယ်အာဏာရှင်ဦးနေဝင်းဟာကောင်းစဉ်အမျိုးမျိုးတက်ပြီးတိုင်းပြည်ကို26နှစ်တိုင်တိုင်အုပ်ချုပ်ခဲ့ပါတယ်1988ခုနှစ်မှာတော့လဲနေလေအောင်မြင်းဆောင်မကြံတည်သူလူထုတရက်လုံးကဒီမိုကရေစီစနစ်ကိုလွတ်လာကြောင်းဆန္ဒထုတ်ဖော်ကြပါတယ်။အဲ့ဒီအချိန်မှာလဲပြည်သူတွေကိုဒီမိုကရေစီမပေးဘဲစစ်ဘုံချုပ်တွေကစစ်အာဏာရှင်စနစ်နဲ့ဆက်ပြီးအုပ်ချုပ်ပါတယ်။ဒါဟာလဲလက်နက်အင်အားအသုံးပြုပြီးနိုင်ငံရေးစီးပွားရေးလူမှုရေးလုပ်ပိုင်ခွင့်အရရက်ကိုရယူခဲ့ခြင်းပါ။အဲ့ဒီအချိန်ကြီးဟာ2011ခုနှစ်မတ်လကုန်အထိဖြစ်ပြီး1962ခုနှစ်ဗိုလ်ချုပ်ကြီးနေဝင်လက်နက်အားကိုးနဲ့အာဏာသိမ်းခဲ့ခြင်းကစတဲ့ရင်ရာစုနှစ်တဝက်နီးပါးကြာတာမို့မြန်မာနိုင်ငံရေးမှာလက်နက်အားကိုးဝါဒအတော်ကြာခဲ့တယ်လို့မှတ်ယူနိုင်ပါတယ် 2017 April မှာတော့စစ်အာဏာရှင်စနစ်ရပ်ဆိုင်သွားပြီးအစိုးရလွှတ်တော်တက်မတော်တိထစီပေါ်ပေါက်လာပါတယ်။ဒါပေမဲ့လည်းအရင်စစ်အာဏာရှင်တွေစိတ်ကြိုက်အတိအကျရေးဆွဲပေးခဲ့တဲ့2008ခုနှစ်ဖွဲ့စည်းပုံခြေခံဥပဒေနဲ့အုပ်ချုပ်ရတဲ့အခြေအနေဖြစ်နေပြန်ပါတယ်။အားလုံးသိကြပြီးဖြစ်တဲ့အတိုင်းအဲ့ဒီဖွဲ့စည်းပုံအရလက်နက်ကိုင်တက်မတော်ရဲ့အကြီးအကဲကာကွယ်ရေးဦးစီးချုပ်ဟာလွှတ်တော်အတိအကျအတွက်ကိုယ်စားလှယ်၄ပုံတစ်ပုံအထိခန့်အပ်ခွင့်ရထားပါတယ်။သူကိုယ်စားလှယ်တွေကနေတဆင့်ဒုသမ္မတတယောက်ကိုလည်းခန့်အပ်နိုင်ပြီးကာဝေးရေးပြည်ထောင်ရေးလိုအရေးပါတဲ့ဝန်ကြီးဌာန၃ခုအတွက်ဝန်ကြီးတွေခန့်အပ်ခွင့်တိုင်းနယ်ပြည်နယ်အစိုးရအဖွဲ့မှဝန်ကြီးချုပ်ပြီးရင်အရေးပါဆုံးဖြစ်တဲ့နယ်လုံးဝန်ကြီးတွေခန့်အပ်ခွင့်စတာတွေလည်းရထားပါတယ်။အရေးကြီးဆုံးကတော့အဲ့ဒီဖွဲ့စည်းပုံကိုပြင်ဖို့ဆိုရင်တက်မတော်ကာဝေးရေးဦးစီးချုပ်ကသဘောတူမှပြင်လို့ရမယ့်အခြေအနေဖြစ်နေတာပါပဲ။အထက်ပဲကတော့အရင်စစ်အာဏာရှင်တွေဟာ2008ဖွဲ့စည်းပုံကိုရေးဆွဲပေးခဲ့ပြီးလက်နက်အင်အားကိုအားကိုးတဲ့ဝါဒတရက်ထူထောင်ပေးသွားခဲ့တဲ့သဘောပါပဲ
။အားလုံးကိုခြုံငုံသုံးသပ်ကြည့်ရင်မြန်မာနိုင်ငံရေးသမိုင်းမှာဒီကနေ့အချိန်ထိလက်နက်အင်အားကိုအားကိုးပြီးနိုင်ငံရေးအာဏာအပအဝင်လူရအကိုရယူလို့တဲ့လက်နက်အင်အားအားကိုးတဲ့ဝါဒထုံကားအသက်ဝင်နေတာမြင်လို့မရပါဘူး။ဒီဝါဒလွှမ်းမိုးနေရင်ဒီဝါဒကိုစုပ်ကင်ထားရရင်ငြိမ်းချမ်းရေးကိုဖော်ဆောင်နိုင်မှာမဟုတ်သလိုဒီမိုကရေစီဖက်ဒရယ်ပြည်တော်စုဆိုတာမျိုးဖွံ့ဖြိုးတိုးတက်တဲ့နိုင်ငံဆိုတာမျိုးကိုလည်းတည်ဆောက်နိုင်မှာမဟုတ်ပါဘူးငြိမ်းချမ်းရေးနဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်တော်စုတည်ဆောက်နိုင်ဖို့ဆိုရင်တမတော်စစ်ကောင်းဆောင်တွေရောလက်နက်တိုင်းသားကောင်းဆောင်တွေပါလက်နက်အင်အားကိုအားကိုးတဲ့အယူဝါဒစွန့်လွတ်ကြရမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်